Minglava Tora Shimyasin, Tama Tingi Taipa. American Tama Hong Tone Trampo. Aulutoka, Dia Sede, Sesu Jeko. A Telutoma, Tenelani, Tinduimbo, Shinibari. Zanwaila, Chayani, Luto, Song, Dwin, Luone, Wiyahuma, Pongan Tajuabo, Tama Honga, Dudu Losore, Susue Taraba. Tama Anam Shido Bime, Trampo, Dia Sesu Muko, Democratic Vega, Dienta, Sellet, Songwe Niade, Jamine, Badalu. ဖြူရီရဲ့အင်ဂျီရိုဆိုင်ယာတရင်တာဝန်ကပက်စီဝီရာကူဆော်ရာစုစည်းတင်ပြထားပါတယ်။ဒေါ်နယ်ထရန့်ထောက်ခံသူတွေကဇန်နဝါရီလ6ရက်နေ့မှာမြို့တော်အဆောက်အဦးတွင်ရုံးရင်းစံကဝင်ရောက်ခဲ့ပြီးတဲ့နောက်တရင်တပတ်အကြားထရန့်ကိုတရားစွဲဖို့အောက်လွှတ်တော်အမတ်တွေမဲခွဲအတီးပြုတ်ခဲ့ကြတာပါ။စူပိုအောင်ကြွမှုဖြစ်အောင်သမ္မတဟောင်းကလှုံ့ဆော်တယ်လို့ဆွဆွဲပြီးတရားစွဲဆိုတဲ့ဆွဲချက်က ဖြစ်ပြီးအထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါ ဒီလိုငန်းစဉ်ကို Democratic ဘက်ကအပူရပြင်းလုပ်နေတယ်လို့ Republican တွေကပြောပါတယ်
This impeachment began with the Democratic Party.
ဒီမိုကရက်တစ်ဘက်ကသမ္မတဟောင်းကိုတရားစွဲရေးတိုးနေတာကရှင်းအောင်မညီဘူးလို့လဲဝေဖန်ခံရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့ဒီဆွဆွဲချက်ကိုညင်းပါတယ်။ ဒါပေမဲ့အထက်လွှတ်တော်မှာဒီမိုကရက်ကအနည်းငယ်အသာစီးရနေတာကြောင့်ကြားနာမှုကတော့ဆက်လုပ်မဲ့အခြေအနေရှိပါတယ်။သမ္မတထရန့်ကိုတရားစီရင်နိုင်ရေးအတွက်အထက်လွှတ်တော်အမတ်30ပုံထောက်ခံဖို့လိုပါတယ်။ဒါဟာဆိုရင်ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံး90နဲ့ရီပါဘလစ်ကန်အမတ်ဖက်ကအနည်းဆုံး18ဦးထောက်ခံဖို့လိုအပ်ပါတယ်။ရှီကာဂိုတက္ကသိုလ်ကအစ်စ်ဟတ်ကတော့အခုလိုသုံးသပ်ပါတယ်။One
of impeachment.
We love you. We will be back in some form.
အခြေအနေပုံစံတမျိုးနဲ့ပြန်လာမယ်လို့ပြောခဲ့တာပါ။သမ္မတရာထူးသက်တမ်မကုန်ပြင်မှာဖေရှားခံရတာမဟုတ်တဲ့အတွက်သမ္မတဟောင်းထရန့်ဟာပြင်ဆင်ခံစားခွင့်ဝန်တန်းစည်းရိမ်နဲ့သမ္မတရဲ့အထူးလုံခြုံရေးအဖွဲ့အကာအကွယ်ဆက်ပြီးရနေပါတယ်။ဒီခံစားခွင့်နဲ့ပေးထားတဲ့သမ္မတဟောင်းများဆိုင်ရာဥပဒေကိုဒီမိုကရက်ဘက်ကပြင်ဖို့မလုပ်ဘူးဆိုရင်တော့တကယ်လို့ထရန့်မှာအပြစ်ရှိကြောင်းတွေ
ြင်ကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကြောင့်အစိုးရအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကအတီးပြုတ်ပေးတဲ့လုပ်ငန်းစဉ်ကိုတော့မနှောင့်နှေးစေလိုကြောင်းပြောပါတယ်။
The more time we have to get up and running, the better.
ဒီကိစ္စတွေကိုအချိန်ပိုယူပြီးဆောင်ရွက်နိုင်ရေးပိုကောင်းပါတယ်လို့သမရဘိုက်ကင်ပြောဆိုသွားတာပါ။ထရန့်ပေါ်တရားစွဲဆိုမှုကိုတော့ဖေဖော်ဝါရီလအတွင်းမှာစတင်ကြားနာနိုင်ပါတယ်။သမရဟောင်းထရန့်ဟာလွှတ်တော်ကနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဆုံးသောအမေရိကန်သမရဖြစ်ပါတယ်။အမေရိကန်သမရတွေထဲမှာတော့ယာရုသက်တမ်းကုန်ပြီးနောက်ပိုင်းအထက်လွှတ်တော်မှာကြားနာစစ်ဆေးခံခဲ့ရသူမရှိသေးပါဘူးရှင်။